မြောက်ကိုရီးယားနိုင်ငံကတောင်ကိုရီးယားပိုင်ကျွန်းကိုလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တဲ့အပေါ်တောင်ကိုရီးယားစစ်တပ်ကကင်တွယ်ပုံဝေဖန်ခံခဲ့ရတဲ့အတွက်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးနှုတ်ထွက်လိုက်ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာချိန်မှာတောင်ကိုရီးယားဆိုရကကာကွယ်ရေးဝန်ကြီးရဲ့ဆုံးဖြတ်ချက်ကိုအခုလိုကြေညာလိုက်တာပါ။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားဘက်ကအင်္ဂါနေ့ကတိုက်ခိုက်ခဲ့လို့တောင်ကိုရီးယားနိုင်ငံသား၄ယောက်သေဆုံးခဲ့ရတဲ့ရုံပြွန်းကျွန်းမှာတောင်ကိုရီးယားတပ်ဖွဲ့ဝင်အင်အားတိတိတသားတိုးပြီးချထားလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားအငင်းပွားနေကြတဲ့ရေပိုင်နဲ့အတွင်းတခြားကျွန်းငယ်၄ခုမှာလည်းတောင်ကိုရီးယားတပ်ဖွဲ့တွေဖြန့်ကျက်နေရာယူထားပါပြီ။မြောက်ကိုရီးယားရဲ့နောက်ထပ်တိုက်ခိုက်လာမယ့်အန္တရာယ်ကိုပိုပြီးဖိဖိစီစီတုံ့ပြန်နိုင်ရေးအတွက်ထိတွေ့ဆက်ဆံရေးမူကိုပြန်လည်သုံးသပ်ဖို့လိုအပ်နေပြီလို့တောင်ကိုရီးယားအတိုက်ခံတွေကတောင်းဆိုနေကြပါတယ်။တောင်ကိုရီးယားနိုင်ငံကစီရေးအရရန်စတာတွေကိုမစင်မချင်းဆက်လုံနေမယ်ဆိုရင်နေဆက်မှာရှိတဲ့လူနေထူထပ်တဲ့အဲ့ဒီကျွန်းကိုလက်နက်ကြီးတွေနဲ့ထပ်ပြီးတိုက်ခိုက်မယ်လို့မြောက်ကိုရီးယားနိုင်ငံကသတိပေးလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်အနောက်ဘက်မှာလာမယ့်တနင်္ဂနွေနေ့မှာစတင်မယ့်အမေရိကန်နဲ့တောင်ကိုရီးယားရေတပ်စစ်ရေးလေ့ကျင့်မှုအတွက်စိုင်းပြင်းနေချိန်မှာမြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကတဆင့်သတိပေးချက်ထုတ်ပြန်လိုက်တာပါ။တရုတ်နိုင်ငံနဲ့ကိုရီးယားကျွန်းဆွယ်အကြားမဟာဗျူဟာကျတဲ့ရေပိုင်းနဲ့အနီးအေယာမအမေရိကန်လေယာဉ်တင်စစ်သင်္ဘောကြီး USS George Washington ပါဝင်မဲ့ပူးတွဲစစ်ရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကစိုးရိမ်မကင်းဖြစ်ရကြောင်းနဲ့အခြေအနေတည်ငြိမ်ရင်းနှစ်ဖက်ထိန်းထိန်းသိမ်းသိမ်းလုပ်ကြပါလို့ဒီကနေ့အလေးအနက်တိုက်တွန်းလိုက်ပါတယ်။တရုတ်နဲ့တောင်ကိုရီးယားနိုင်ငံညာရေးဝန်ကြီးတွေတွေ့ဆုံမှုစီစဉ်ထားတဲ့အစည်းအဝေးပွဲကိုလည်းရွှေ့ဆိုင်းလိုက်ရပါတယ်။တောင်ကိုရီးယားဘက်ကဆက်ပြီးရန်စတာတွေလုပ်နေအောင်မယ်ဆိုရင်မြောက်ကိုရီးယားဘက်ကနေဒုတိယအကြော့တင်မကတတိယအကြော့ထပ်ပြီးတိုက်ခိုက်ဖို့ချီတုံချတုံစဉ်းစားနေမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။